ကချင်ပြည်နယ်ဖားကန့်ဒေသမှာတော့အစိုးရရဲ့မိုးတွင်းကာလ၃လကြောက်စိမ့်တူးဖော်ခွင့်တားမြစ်ချက်ဟာဒီကနေ့ကစပြီးအသက်ဝင်ပြီဖြစ်ပါတယ်ဒီကန့်သက်ချက်ဟာတဘာဝပတ်ဝန်းကျင်ထိခိုက်မှုတက်တာအောင်နဲ့နွန်ကန်နေမကြခဏပြိုကျမှုတွေမဖြစ်အောင်ဆိုပြီးချမှတ်လိုက်တာဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုမျိုးကန့်သက်ချက်ကလက်တွေမှာထိရောက်မှုမရှိဘူးဆိုပြီးဝေဖန်မှုတွေရှိတယ်လို့ပြုပြင်ပြောင်းလဲမှုတွေကိုလည်းတဆင်ချင်းလှုပ်ဆောင်မှုမျှော်လင့်နေကြတာပါအကြောင်းစုံကိုမတ်မေခသတင်းပေးပို့ထားပါတယ်
ပြီးခဲ့တဲ့ဇွန်12ရက်နေ့ကမြမကြောင်မြက်ရောင်းဝယ်ရေးလုပ်ငန်းကဖားကန့်မှာရှိတဲ့ကြောင်မြက်ကုမ္ပဏီတွေကိုဒီကနေ့ကနေစပြီးလာမယ့်စက်တင်ဘာ30ရက်အထိတူးဖော်ခွင့်ပိတ်ဖို့ညွှန်ကြားခဲ့တာပါဒီကနေ့စတင်တက်ဝင်တဲ့ဒီတားမြစ်ချက်ကိုဘလို့အကောင့်ထဲဖော်နေတယ်လဲဆိုတာနဲ့ပတ်သက်လို့ဖားကန့်ဒေတာကန်စိတ်မှုကြေးရွာနေဦးရွှေသိန်းကအခုလို VOA ကိုပြောပြလာတာပါ
မင်းလေးကနဲ့ဒီကနေ့ကြားတဲ့သတင်းရဆိုလို့ရှိရင်အဲ့ဒီအခုဒီတက်ဆင်ရဆိုတဲ့နေရာမှာဒီနင်းနေကန်စစ်တပ်ကနေပြီးတော့ဥဆောင်ပြီးတော့မှအခုနောက်ဘက်လိုပေါ့နော်ဒီတပန်တန်လောက်ကန်စားတော့တဲ့အဲဒီတန်တိုင်းပေါက်ပြားနဲ့ကြောက်စိမ့်ရှာတဲ့အဲမိသားစုငွေရောင်းကိုကြောက်စိမ့်ရှာတဲ့တပန်တန်လောက်ကန်စားတော့တဲ့သူတွေကစအုံလုံးကိုဝလုံးသိမ့်ပြီးတော့မှအဲပုံစံမျိုးနဲ့အကုန်လုံးဖန်စီပြီးတော့တန်တိုင်းကစအပေါ်နော်ဒီကန်းဆက်ကစသိမ့်စီနေတယ်ဆိုတဲ့သတင်းတော့ရှိတကြဒီနေ့မနေ့ကထွက်လာတာပေါ့နော
်ဒီလိုချမှတ်လိုက်တာကတဘာဝပတ်ဝန်းကျင်ထိခိုက်မှုတက်တာအောင်နဲ့နုံငယ်မကြခဏပြိုကျမှုတွေကြောင့်အသက်ဆုံးရှုံးမှုတွေနေပါတော့အောင်ဆိုပြီးချမှတ်လိုက်တာဖြစ်ပေမဲ့လက်တွေမှာထိရောက်မှုမရှိဘူးလို့ဝေဖန်မှုတွေကလည်းရှိနေပါတယ်။ဒီချမှတ်ထားတဲ့ရည်မှန်းချက်ပြည့်ဖို့ဆိုရင်ဒေတာအတွင်းလုံခြုံရေးတာဝန်ရှိသူတွေအနေနဲ့အစိုးရနဲ့လက်တွဲပြီးအမှန်တကယ်တားမြစ်အရေးယူတာတွေလုပ်ဖို့လိုတယ်လို့ဥရွှေသိန်းကတော့ထောက်ပြလာပါတယ်
။တစ်ဖက်တလန်းကနေပြီးတော့မှနိုင်ငံတော်ကိုထိခိုက်နိုင်တဲ့ဆိုင်းအန်တရားနဲ့သုံးပြီးတော့ခိုးတူးတဲ့သူတွေကိုတစ်ဖက်ကအရေးယူပြီးတော့တစ်ဖက်ကဒီမိသားစုဝင်တွေရောအခြေခံတိုင်းရင်းသားပြည်သူများရဲ့လောက်ကစားပန်းခွင့်ရရှိအောင်တစုံတရာတိုင်းတာတိတ်ကိုတချို့တချိန်နဲ့တချိန်တည်းအစီမံခန့်ခွဲမှုတွေလုပ်ပေးသင့်တယ်လို့မြင်တာပေါ့လေဆိုတော့အခုဒီ3လပိတ်ပြီးတော့မှဒါတရားမဝင်တူးနေတာဟာကိုရည်ရွယ်မယ်ဆိုတဲ့ခေါင်းစဉ်အောက်မှာတတိယနဲ့ဆိုလို့စီမံခန့်ခွဲပြီးတော့ရည်ရွယ်ဆောင်ရမယ်ဆိုရင်တော့မစိုးဘူးလို့ပြောချင်တယ
်ဒီလိုမျိုးဝေဖန်မှုတွေရှိနေပေမဲ့ပြုရင်ပြောင်းလဲမှုတွေကိုတစင်ချင်းပြောင်းလဲနိုင်ဖို့မျှော်လင့်နေကြသူတွေလည်းရှိပါတယ်ဒီထဲမှာဖားကက်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်လည်းပါပါတယ်သူကတော့ပြုရင်ပြောင်းလဲဖို့ကြိုးစားတဲ့အစိုးရလှုပ်ဆောင်ချက်ကအတိုင်းအတာတစ်ခုအထိအောင်မြင်မယ်လို့ယုံကြည်နေပါတယ်
။ဒီမှာကအဓိကဖြစ်ပျက်နေတာကကျောက်စိမ်းအကျိုးတူတူးဖော်တဲ့ချိန်ကြတော့အင်းနဲ့အားနဲ့လုပ်နေတဲ့ကြတော့ဒီနုံကန်တို့ရေကန်တို့မြေပြူတာတို့ကနေ့စဉ်နဲ့အမျှဖြစ်နေတယ်။မဖြစ်အောင်ဘာလို့ရမလဲ။ထိန်းလို့လည်းမရ၊သိန်းလို့လည်းမရ၊တွားမှကြည့်နေလို့လည်းမရ။အားလုံးကရုပ်စာကိုတွားပြီးတော့မှစောင့်ချက်နေလို့လည်းမရ။အဲ့တော့ဘာလို့ရမလဲအဲ့ဒါအ ਨੇ ဆုံးအသေးပြောက်နေအောင်သူဒီမဟုတ်ဒါဒီမတူးမှလာလေအသေးပြောက်မရှိမှလေမဟုတ်လားမလုပ်တော့ဘူးဆိုတော့ဒါအသေးပြောက်မရှိတော့ဘူးပေါ့ဖြည်းဖြည်းဖြည်းဖြည်းချင်းငါတို့ကပြားဥပဒေစိုးမိုးရေးအတွက်နေနေနေနေသွားရင်ရက်တော့မဟုတ်ဘူးကွာဒါလိုပဲအကောင်းဆုံးအခုအနေနဲ့လုပ်ကြည့်ကြတာပေါ့ကွာ
ဒီလိုတားမြစ်တာတွေမလုပ်ခင်ရက်ပိုင်းအလိုကလူမှုဝန်ထမ်းကိစ္စရေးနဲ့ပြည်내နေရာချထားရေးပြည်တော်စုဝင်ကြီးနဲ့တရံဇာတတဘာဝပဝန်ကျင်ထိန်းသိမ်းရေးပြည်တော်စုဝင်ကြီးတို့ဖားကန့်ကိုရောက်လာပြီးကွင်းဆင်းလေ့လာမှုတွေလုပ်ခဲ့ပါတယ်။ဖားကန့်ဒေတာမှာဆွန့်ပစ်မြေစာတွေဥတုချောင်းမှာစုပုံလာတာကြောင့်နှစ်စဉ်ရေကြီးရေရှမ်းမှုတွေဖြစ်တယ်လို့ဆွန့်ပစ်မြေစာပုံပြိုကျမှုကြောင့်လည်းမကြခဏလူအသေးအပြောက်တွေရှိခဲ့ပါတယ်။ဒါ့အပြင်ဆက်ရန်နေရာကြီးတွေကိုအသုံးပြုတူးဖော်တာကြောင့်တောတောင်တွေပြုံးတည်နေရသလိုရင်းမတော်တဆထိခိုက်မှုတွေကြောင့်တိတ်ဆုံးတာတွေဖြစ်နေရပြီးဒီအတွက်အခုလိုမိုးရင်းကာလ၃လကြောက်စိမ့်တူးဖော်ခွင့်ကိုတားမြစ်လိုက်တာပဲဖြစ်ပါတယ်ရှင်။